ားညုံ iPhone ကင်တာမလား passcode ထားဖို့မပေါ့နဲ့အောင်နော
်ထားပါလေဗျ passcode အတွက်နံပါတ်၄လုံးနဲ့ထားလို့ရလို့တော်သေးတယ်ခက်ခက်နဲ့မှားတာမျိုးဆိုရင်တော့ထားဖြစ်မှာမဟုတ်
ကျွန်တော်တို့မှအစတုန်းကအဲ့နံပါတ်၄လုံးကိုဖုန်းသုံးခြင်းတဲ့အခါတိုင်းမှာထည့်နေရလို့အလုတ်လျှောက်တယ်ဆိုပြီးတော့မထားဖြစ်ဘူးနောက်တော့မှ iPhone နှုံချုံရေးအကြောင်းတွေဖတ်ပြီးတော့ထားဖို့အရေးကြီးတယ်မဖြစ်မနေထားမှာဆိုပြီးတော့ passcode ထားပြတာ
password ထားဖို့ကလည်းခက်ခက်ခက်မဟုတ်ပါဘူး general setting အောက်က touch id and passcode ဆိုတဲ့ထည့်ကိုဝင်ပြီးတော့ကိုယ်ဆင်ပြေတယ်လို့ setting လုပ်လိုက်ရုံပဲ
အဲ့မှာအရေးကြီးတဲ့တစ်ချက်ပါတယ်တကယ်လို့ passcode ကို10ခေါက်မှားထည့်မိတာနဲ့ iPhone ထဲမှာရှိသမျှအချက်အလက်အားလုံးကိုဖြတ်လိုက်ပါဆိုပြီးတော့ရွေးနိုင်တာတစ်ခုပါတယ်အဲ့ရွေးချယ်ခွင့်ကြောင့်ပဲအခု Apple ကုမ္ပဏီနဲ့ FBI ထောက်လိုက်ရေးအဖွဲ့သားမှအခြေအတင်ဖြစ်နေတာသတင်းကြီးနေတယ်မလားကိုသားညုံရဲ့
ဟုတ်တယ်ဗျဒီပြီးခဲ့တဲ့2015ဒီဇင်ဘာလဇန်နဝါရီကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာအကျန်းဖက်ဝါရီဇွဲရှိတဲ့လင်မယားကျမကြီးအဆောက်အုံတစ်ခုတည်းကိုတနက်နဲ့ဝင်ပစ်လို့လူ၁၄ယောက်တေးသွားတဲ့ကိစ္စလေဒီမှုမှာကတနက်သမားစာအီဖာရူရဲ့ iPhone နဲ့ကအချက်တွေကိုစုံစမ်းစစ်ဆေးဖို့ FBI ကစူးစမ်းနေတာမအောင်မြင်သူ့ဖုန်းရဲ့ passcode ကို FBI ကခမှန်းထည့်နေတာမမှန်ဘူးအဲ့ဒါစေကမှားထည့်မိလို့ဖုန်းထဲမှာရှိသမျှအချက်လက်တွေအားလုံးပြတ်ကုန်လို့ရှိရင်အရေးကြီးတဲ့တဲလွန်စားတွေမရတော့မှကို FBI ကစိုးရိမ်နေဒါကြောင့်မလို့ FBI ကနေပြီးတော့ဒီ passcode ကိုအခက်အခဲမရှိထည့်နိုင်ပြီးတော့ဖုန်းဖွင့်လို့ရအောင်နဲ့အချက်လက်တွေလူတယောက်ဖြတ်လိုက်မဲ့ function ကိုအလုံးမလုံးအောင်ဒီဖုန်းအတွက်လုံခြုံရေးအဆင့်ချထားတဲ့ operating system software အသစ်ကိုထွင်ပေးပါဆိုပြီးတော့ Apple ကုမ္ပဏီကိုတောင်းဆိုတာဗျ။
တောင်းဆိုရဆိုတဲ့နေရာမှာလဲတရားရုံးအမိန့်နဲ့ကိုတောင်းဆိုတာရှင့် Apple ကုမ္ပဏီကလည်းသူ့ရဲ့ iPhone သုံးနေကြသူတွေရဲ့ယုံကြည်စိတ်ချရမှုကအဓိကအရေးကြီးဆုံးပဲဆိုပြီးတော့လုံမပေးနိုင်ဘူးလို့ညင်းတယ်။ Apple ရဲ့ CEO အမှုဆောင်အရာရှိချုပ် Tim Cook ရဲ့အပြောအတိုင်းဆိုရင်တော့သူတို့ဘက်ကလုံမပေးနိုင်တဲ့ကိစ္စကိုအစိုးရကတောင်းဆိုတာပဲလို့ဆိုပြီးတော့တုံ့ပြန်တယ်ကိုသားညုံရဲ့ iPhone သုံးတဲ့သူတွေအတွက်အိတ်ဖွင့်ပေးစာဆိုပြီးတော့ Tim Cook ရေးထားတဲ့အတိုင်းဆိုရင် FBI တောင်းဆိုတဲ့ဤပညာကလောလောဆယ်ရှိကိုမရှိသေးဘူးနောက်တောင်းဆိုတဲ့အတိုင်းလိုက်နာပြီးတော့ software ကိုထွင်လိုက်မယ်ဆိုလို့ရှိရင်စဲစုနှစ်နဲ့ချီပြီးတော့မှအင်မတန်မှစိတ်ချရအောင်လှုပ်ထားရတဲ့ iPhone တွေရဲ့လုံခြုံရေးအတွက်ကိုစိုးရိမ်စရာတွေရှိလာနိုင်တယ်တဲ့
FBI ကတော့ Sai Faru ရဲ့ဒီ iPhone 5C အတွက်ပဲလုံခြုံရေးအဆင့်ချထားတဲ့ operating system ကိုထွင်ပေးပါဆိုပြီးတော့တောင်းဆိုတာပါ။ဒါမှမဟုတ်အဲ့လိုမျိုးထွင်ပေးလိုက်ပြီးဆိုတော့ ਨੇ တခြားဖုန်းတွေမှာလည်းသုံးနိုင်တယ်။အဲ့ဒါကိုသူက Master Key နဲ့တင်စားတယ်။ဒီ Master Key မတမာသူတွေလက်ထဲကိုရောက်သွားပြီဆိုလို့ရှိရင်အခြားတန်းပေါင်းများစွာသော iPhone တွေရဲ့လုံခြုံရေးအတွက်သိပ်ပြီးတော့စိုးရိမ်စရာဖြစ်တယ်လို့ Tim Cook ကအကြောင်းပြချက်ပေးပါတယ
်။အရင် Apple iOS အဟောင်းတွေတုန်းကတော့ဖုန်းထဲကအချက်အလက်တွေကိုယူနိုင်မဲ့ encryption key တွေမြန်မာလိုစီလီယံပြန်မယ်ဆိုရင်တော့ဖုန်းရဲ့လုံခြုံရေးတော့ချက်တွေပေါ့အဲ့ဒီ key တွေကိုထည့်ထားပေးတယ်။ဒါပေမဲ့ iOS 8ကစပြီးတော့မှလုံခြုံရေးကိုအစင်းပြင့်လိုက်တဲ့အနေနဲ့ encryption key တွေကိုထည့်မထားပေးတော့ဘူး။ဒီနေရာမှာ encrypt လုပ်တဲ့စနစ်ကိုနည်းနည်းလေးရှင်းပြချင်ပါတယ်။ Apple တို့ Samsung တို့အပါအဝင်ဖုန်းကုမ္ပဏီတော်တော်များများနောက်ပိုင်းထုတ်တဲ့ဖုန်းတွေထဲမှာ encrypted system တွေကိုသုံးပါတယ်။ဘာလဲဆိုတော့ကိုကဒီလက်ကင်ဖုန်းထဲကအချက်အလက်တွေကိုပင်ကုတ်တို့ passcode တို့ထားပြီးတော့ကာကွယ်ပေးပါလို့ရွေးချယ်လိုက်ပြီဆိုတော့အဲ့ဒီခါကျလို့ရှိရင်ဒီဖုန်းထဲမှာရှိနေတဲ့များအချက်လက်တွေအားလုံးကိုတခြားသူတွေခိုးယူလို့မရနိုင်အောင်လို့လုံခြုံရေးကိုလှုပ်ပေးလိုက်တယ်။ passcode ကိုထည့်ပြီးတော့ဖုန်းဖွင့်နိုင်တဲ့ဖုန်းပိုင်ရှင်မဟုတ်ဘူးဆိုလို့ရှိရင်ဖုန်းထဲမှာရှိနေတဲ့အချက်လက်တွေအားလုံးကိုဘာမှအဓိပ္ပာယ်မရှိတဲ့အချက်အလက်တွေဖြစ်နေအောင်သူတို့ကလှုပ်ထားလိုက်တာပါ။အဲ့လိုမျိုး encrypt လုပ်ထားတဲ့ဖုန်းတွေ text message ပို့တဲ့ application တွေကထောက်လန်းရေးတို့မတမာတဲ့သူတွေတို့အတွက်ကတော့ဒုက္ခကြီးပါ။သူတို့စီမှာအဓိပ္ပာယ်ပေါ်နိုင်တဲ့ encryption key တွေမရှိလို့ရှင်ဘာမှလုပ်လို့မရအောင်ဥပမာ text message ဆိုတော့ကိုက hello လို့ရေးလိုက်တာကိုကြားဖြတ်ပြီးတော့ခိုးယူလို့မရအောင်လို့ဘာမှအဓိပ္ပာယ်မရှိတဲ့စာသားတွေဖြစ်အောင်လုပ်လိုက်ပြီးတော့လက်ခံတဲ့သူစီကိုပို့ပေးတယ်။တကယ်ကိုကိုပို့တဲ့လက်ခံသူစီကိုရောက်သွားတော့မှပဲ hello ဆိုတာပေါ်အောင်လို့လုံခြုံရေးစနစ်ကိုလှုပ်ထားတာပါ
။အခုခေတ် smartphone တွေဆိုတော့ကအရေးကြီးတဲ့ကိုယ်ကိုယ်ရာကိစ္စအားလုံးစုနေတဲ့နေရာလို့တော့မှပြောရင်မမှားဘူးဗျ။အဲ့ဒါကြောင့်လဲ Apple CEO ကသူ့ရဲ့ iPhone 3တူရဲ့အချက်လက်လုံခြုံရေးကိုအတက်နိုင်ဆုံးအကာအကွယ်သွားမယ်လို့ပြောတယ်မဆင်မြန်မွန်ရဲ့
တကယ်တော့အခုလိုမျိုးလုံခြုံရေးကိစ္စအတွက် FBI ရဲ့တောင်းဆိုမှုကို Apple ဘက်ကညင်းတာဒါပထမဆုံးချိန်မဟုတ်ဘူးရှင် Mashable Online Media ရဲ့သတင်းဖော်ပြချက်အရဆိုလို့ရှိရင် password ထည့်ထားတဲ့ iPhone ကိုအာဏာပိုင်တွေတောင်းဆိုလာရင်တော့မှ unlock လုပ်မပေးနိုင်ဘူးလို့ Apple ကုမ္ပဏီက American တရားသူကြီးတယောက်ကို2015ခုနှစ်တုန်းကပြောခဲ့တာတဲ့နောက်ပြီး2014ခုနှစ်တုန်းကလည်းအခုလိုမျိုး Apple ပစ္စည်းသုံးတဲ့သူတွေအတွက်အိတ်ဖွင့်ပေးစာရဲမှာသူတို့ရဲ့ဝန်ဆောင်မှုကိုကြားဝင်ထောက်လှမ်းနိုင်အောင် Apple ကုမ္ပဏီအနေနဲ့ဘယ်နိုင်ငံဘယ်အစိုးရနဲ့မှပူးပေါင်းပြီးတော့လုံခြုံရေးကိုလျှော့ချပေးမှာမဟုတ်ဘူးလို့ဖော်ပြခဲ့တာပါ
Apple အပြင် Microsoft Google စတဲ့ဤပညာကုမ္ပဏီကြီးတွေကလည်းဒီကိစ္စကိုအမြဲလူသိရှင်များဆန့်ကျင်ပြောနေကြတာပါသူရဲ့လုံခြုံရေးစနစ်တွေကိုထောက်လန်းနိုင်ဖို့ရှော့ပေးလိုက်လို့ရှိရင်သုံးဆွဲသူတွေရဲ့ကိုယ်ကိုယ်တာကိုထိခိုက်နစ်နာမဲ့စိုးကျတွေအများကြီးရှိတယ်လို့သတိပေးကြပါရစေ
အခုကိစ္စမှာလည်း Apple ကသူတို့ဘက်ကတော့တတ်နိုင်သမျှ FBI ကိုအကူအညီပေးခဲ့တယ်။ဒါပေမဲ့ iPhone သုံးနေတဲ့သူတန်းနဲ့ချီရဲ့လုံခြုံရေးကိုထောက်ထားပြီးတော့မှလုံခြုံရေးတော့ချက်ကိုတော့မပေးနိုင်ဘူးလို့ညင်းနေတာပါ။တစ်ဖက်မှာကျတော့လေဒီအကြမ်းဖက်သမားတွေကရှေ့ပြေးနေတဲ့ဤပညာတွေကိုအသုံးချလာကြတယ်။ဆိုတော့အစိုးရတွေရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးမှာစိန်ခေါ်မှုတွေပို့ပြီးတော့ရှိလာနေတာကိုအခုလက်တွေ့မြင်နေရတာဖြစ်ပါတယ်ရှင်။